မျိုးသားဒီမိုကရေစီအဖွဲ့ချုပ်တဘာပတိအဖွဲ့ဝင်ဇာယီဆရာသတင်းသာဆရာကြီးဟန်တာဝရီဦးဝင်းတင်ဒီနှစ် AB 21ရက်နေ့ကကွယ်လွန်သွားပါတယ်အခုဆိုရင်ဆရာကြီးကွယ်လွန်တာတလတင်းတင်းပြည့်ပြီပေါ့ဆရာကြီးနဲ့ပတ်သက်ပြီးဟန်တာဝရီဦးဝင်းတင်လို့ဝိသေသပြုကြမှုအပေါ်တချို့လူငယ်တွေကအထူးသဖြင့်အသက်20ဝန်းကျင်လူငယ်လေးတွေကမဆုပ်ကင်မှီပဲဖြစ်နေပါတယ်တကယ်တော့ဟန်တာဝရီဦးဝင်းတင်ဆိုတာသတင်းစာဆရာကြီးစစ်စစ်တယောက်ပါမန္တလေးမှာထုတ်တဲ့ဟန်တာဝရီသတင်းစာရဲ့အယ်ဒီတာချုပ်ကြီးပါဘာကြောင့်ဟန်တာဝရီဦးဝင်းတင်လို့ဗပီးမော်ကွန်းတင်ရစ်တာလဲမန္တလေးမှာဟန်တာဝရီသတင်းစာရောက်လာမယ်ဆိုကြတဲ့ကမြို့လူထုကမျှော်လင့်နေကြတယ်ကုန်လွန်ခဲ့တဲ့ကာလတစ်လျှောက်လုံးမန္တလေးနဲ့သတင်းစာဟာအမြဲတမ်းတွဲဖက်ရှင်သန်ခဲ့တာကြီးပါပဲဂျပန်ခေတ်လိုမျိုးလုံးကျွတ်မျိုးပြစ်ထွက်ပြေးတိမ်းရှောင်ဒုက္ခရောက်တဲ့ကာလမှာတောင်မှမန္တလေးနဲ့သတင်းစာဟာအိုးစားကွဲခဲ့တာမှမဟုတ်ပဲဒီလိုနဲ့စစ်ပြီးခေတ်လွတ်လပ်ရေးခေတ်ဖာစာပလခေတ်မန္တလေးမှာသတင်းစာတွေအပြိုင်အယိုင်ဟော1962ခုနှစ်တွန်လန်ရေးကောင်စီအာဏာသိမ်းပြီးတဲ့နောက်သတင်းစာတွေတပြည်လုံးအတိုင်းအတာနဲ့လုံမာပါကုန်တော့တာပါပဲနောက်ဆုံးမန္တလေးမှာ1969ခုနှစ်ဇူလိုင်လ9ရက်နေ့ရောက်တော့လူတို့သတင်းစာကိုမှတ်ပုံတင်တက်တန်းထတ်တိုးမပေးတဲ့နီးနဲ့အလိမ္မာ3ကမန္တလေးနဲ့သတင်းစာပြည်ပုံကချခဲ့တာပါပဲဒီကာလမှာပဲ1969ခုနှစ်မှာဟန်တာဝရီသတင်းစာမန္တလေးမှာထုတ်ဝေတော့မယ်ဆိုတဲ့သတင်းကမန္တလေးသူမန္တလေးသားတွေအတွက်ခေါင်းမော့လဲဆန့်မျော်လင့်မေးမြန်းစူးစမ်းစရာပါပဲဟန်တာဝရီဘယ်လဲပါလဲရင်ထဲကလူတို့ကိုအစားထိုးနိုင်ပါမလားရင်ထဲကဆန္ဒတွေပြေနိုင်ပါမလားပေါ့ကြောက်သွေးရန်ပြန်ကြားရေးစာကြီးတိုက်လေးဖွင့်ထားတဲ့ရှေးဟောင်းနှစ်ထပ်တက်ကြီးမှာဟန်တာဝရီဖွင့်မှားတဲ့စိုက်မုတ်တင်ကလေးကမန္တလေးသားတွေဟန်တာဝရီတိုက်ရှိဆက်ဘိန်းနဲ့တွားကြည့်ရတာအမောပါပဲဒီလိုနဲ့1969အောက်တိုဘာ1ရက်နေ့မှာဟန်တာဝရီသတင်းစာစထွက်ပါတယ်စက်တင်ဘာ30ရက်ညမှာသတင်းစာတိုက်ဖွင့်ပွဲကိုဗိုလ်ချုပ်အောင်ဆန်းလန်းအခု84လမ်းကြောက်သွေးရန်ကသတင်းစာတိုက်ရှိမှာကျင်းပပါတယ်မန္တလေးထုံးစံအတိုင်းမြို့မနဲ့ဘာနဲ့ပေါ့အဲ့ဒီဖွင့်ပွဲမှာမန္တလေးကံစာရေးဆရာသတင်းစာဆရာကြီးလူတို့ဦးလှကဟန်တာဝရီနဲ့ပတ်သက်ပြီးဆရာဦးဝင်းတင်နဲ့ပတ်သက်ပြီးနာမည်ကျော်စကားတခွန်ပြောခဲ့တာကလည်းအထင်ကြီးပါ။အဲဒီလိုပါစာရေးဆရာသတင်းစာဆရာကြီးလူတို့ဦးလှကမန္တလေးမှာသတင်းစာအနေနဲ့ဟန်တာဝရီကတစောင်းနဲ့ကိုဝင်းတင်အနေနဲ့မန္တလေးမှာလာနေရတာကတယောက်ထဲမှုအားငယ်စရာမလိုပါဘူး။တကောင်နဲ့ဒါပေမဲ့ချင်းသိဆိုတဲ့ပုံမြင်လိုပါပဲဆိုတဲ့စကားနဲ့အစချီပြီးပြောပါတယ်အဲ့ဒီကစပြီးတကောင်နဲ့ဒါပေမဲ့ချင်းသိဆိုတဲ့ဇကားဟာတခုတ်တရပြောပြကြတာပါပဲဦးဝင်းတင်ဟာတကောင်နဲ့ဒါပေမဲ့ချင်းသိပါပဲပြည်သူပိုင်အသိခံလိုက်ရတဲ့ဟန်တာဝရီသတင်းစာကိုမန္တလေးမှာပြောင်းဖွင့်ပြီးဦးဝင်းတင်ကိုအေရာချုပ်အနေနဲ့တာဝန်ပေးမယ်ဆိုတော့အစိုးရကတင်းကျပ်တဲ့စီကမ်းတွေနဲ့ကြိုပြီးကန့်သက်ပါတယ်မန္တလေးရောက်ရင်လူလူဦးလှလူလူဒေါ်မအပါဝင်လက်ဝဲဆန်တယ်လို့အစိုးရကတစိုက်ကတ်ထားတဲ့စာရေးဆရာတွေနဲ့မတွေ့ရဘူးမပေါင်းရဘူးသူတို့ဆောင်းမတွေကိုသတင်းစာမှာမသုံးရဘူးအဲ့ဒီစာရေးဆရာတွေကျင့်သုံးရေးသားနေတဲ့စကားပြောသလိုအရေးအသားနဲ့ဆောင်းမတွေလည်းမသုံးရဘူးသတင်းစာမှာလည်းဒီဤဒေါ်ကြောင့်ထိုးကြောင့်စတဲ့အသုံးနှုံးမျိုးနဲ့သကပြေပုံစံသတင်းဆောင်းမတွေပဲရေးရမယ်သုံးရမယ်စတဲ့အချုပ်ချယ်အကန့်အသတ်တွေနဲ့ပေါ့ဒါကိုဦးဝင်းတင်ကလက်ခံမယ်လို့ထင်ပါသလားလက်မခံတဲ့အပြင်မန္တလေးမှာဖွင့်မဲ့သတင်းစာဟာလူလူဦးလှလူလူတော်အမအမှုပြုတဲ့မန္တလေးသားစာရေးဆရာဆရာမတွေကိုအမှုထားရမှာသူတို့နဲ့ပေါင်းယုံသင်းယုံမကသူတို့အကြံဉာဏ်သူတို့အဆောင်လျှောက်ခံယူရမယ်သူတို့စာမှုတွေကိုသုံးရမယ်စကားပြောသလိုပဲရေးရေးသကပြေနဲ့ပဲရေးရေးဆောင်းမကောင်းရင်သုံးမယ်ဆိုတဲ့မှန်ကန်တဲ့တုံ့ပြန်ချက်တွေနဲ့ကုကံခဲ့ပါတယ်ကုကံယုံမကဒီအချက်လက်တွေနဲ့ပဲဟန်တော်ဒီသတင်းစာကိုတိဆောက်ထုတ်ဝေခဲ့တာမဟုတ်ပါလားဒါကြောင့်အစိုးရထုတ်တဲ့ဟန်တော်ဒီသတင်းစာဟာအစိုးရအနက်တဟောင်ဟောင်နဲ့အစိုးရအာဘော်ဖြစ်လေမလားဆိုတဲ့မန္တလေးသတင်းစာဖတ်ပရိသတ်ရဲ့တန်တရားဟာဟန်တာဝရီအမှတ်စဉ်1ဖက်ကလေးကမန္တလေးကိုကိုစားပြုတယ်ဆိုတာကိုရဲရဲလက်ခံလိုက်ကြပါတယ်မန္တလေးမှာထုတ်ဝေတဲ့ဟန်တာဝရီသတင်းစာကပိုပြီးမန္တလေးနဲ့နှလုံးသားတစ်ထပ်တည်းကြာစေတဲ့ဆောင်ရွက်မှုတစ်ခုကတော့ဟန်တာဝရီတနင်္ဂနွေအချက်ပိုနဲ့အခါကြီးရကြီးအထူးထုတ်သတင်းစာတွေပါပဲတနင်္ဂနွေအချက်ပိုမှာမန္တလေးနဲ့ပတ်သက်တဲ့သမိုင်းရင်းကျေးမှုအမှုပညာသုတေသနဆိုင်ရာဆောင်းမတွေကိုမန္တလေးသားဆရာဆရာကြီးတွေပညာရှင်တွေသုတေသီတွေစီကတခုတ်တရတောင်းပါတယ်ဟန်တာဝရီဆိုတာတစ်ချိန်ကဘကိုးကိုမြို့တော်အခြေစိုက်တဲ့မွန်အင်ပါရာကြီးရဲ့နာမည်ကပီးဖြစ်ခဲ့ပေမဲ့အခုတော့မန္တလေးမှာထုတ်ဝေတဲ့ဟန်တာဝရီသတင်းစာဟာမန္တလေးရဲ့ပဂရိအမှတ်လက္ခဏာဖြစ်သွားတဲ့အထိပါပဲအဲဒီတော့ ဦးဝင်းတင်ရဲ့ဟန်တာဝရီယာနေချင်းညာချင်းပဲမန္တလေးသတင်းစာဖြစ်သွားတယ်။အစိုးရပိုင်းဖြစ်ပေမဲ့အစိုးရအာဘော်မဟုတ်တော့ဘူး။လူလူရဲ့ခန်းစားချက်လူလူရဲ့နစ်နာချက်ကိုဖော်ထုတ်ရက်တီတောင်းဆိုတိုက်ပွဲဝင်တဲ့လူလူဘက်ကသတင်းစာဖြစ်လာပါတယ်။အမှန်တရားဘက်ကရက်တီယုံကအမှားတရားကိုလည်းရဲရဲဝံ့ဖော်ထုတ်ရှုံချတဲ့သတင်းစာဖြစ်တယ်။ဒီနေရာမှာဆရာကြီးဦးဝင်းတင်ကဟန်တာဝရီသတင်းစာဟာရေနစ်နေတာကိုရေနစ်နေပါပြီလို့အမှန်တိုင်းအရှိအတိုင်းသတင်းပေးရုံအလုတ်တင်မကပါဘူးအဲ့ဒီရေနစ်တဲ့နေရာအထိအရောက်သွားပြီးကဲတင်ကူညီအားပေးတောင်းဆိုတဲ့အလုတ်ထိလုတ်ပါတယ်လို့ပြောဆိုခဲ့တာကလည်းမှတ်သားစရာပါအဲ့ဒီနေရာမှာထူးထူးခြားခြားအတူယူစရာတခုရှိပါသေးတယ်ဆရာဦးဝင်းတင်ဟာဟန်တာဝရီသတင်းစာမှာအယ်ဒီတာချုပ်ဖြစ်တဲ့အပြင်မန္တလေးရဲ့ဟိုအဖွဲ့ဒီအဖွဲ့ရဲ့ဥက္ကဋ္ဌတွေဟိုပွဲဒီပွဲရဲ့တဘာပတိတွေနာယကတွေလည်းဖြစ်ပါတယ်ဒါပေမဲ့10နှစ်10ပုံနီးပါးမြတ်သူတာဝန်ယူခဲ့တဲ့သူ့သတင်းစာမှာသူ့တပ်ပုံဟာတကြိမ်တခါတည်းပို့ပြီးမပါခဲ့ပါဘူးနေရာမယူခဲ့ပါဘူးဒီနေရာမှာအခုဒီနေ့ထွက်ပေါ်နေတဲ့ဂျာနယ်ကြီးတွေသတင်းစာကြီးတွေမှာသတင်းမှားရောဆောင်းမမှားရောသတင်းပြုတ်ပတ်တွေမှားရောသူတို့အဲဒီရာချုပ်ကြီးများသူတို့ CEO ကြီးများရဲ့ပြောစကားတွေသုံးသက်ချက်တွေစူးတစိတ်တွေဂုံကြီးဂုံသွေးတွေကိုသတင်းတိုင်းသတင်းတိုင်းစာမျက်နှာတိုင်းစာမျက်နှာတိုင်းအားအားရှိထည့်နေတာမြင်ရတော့ဇာကြီးဦးဝင်းတင်ကိုပြည့်ပြည့်မြင်မိပါတော့တယ်အခုတော့ဒီကနေ့ဂျာနယ်တွေသတင်းစာတွေကတိုက်ရှိသမျှသတင်းတောက်အယ်ဒီတာသာမကမက်ကတ်ဒင်းအထိရေးလိုက်ကြတဲ့ဆောင်းမတွေဝါရှိတဘာရှိနာမည်ရှိကလောင်ကြီးတွေစီကဆောင်းမတောင်းရခေါင်းမှရှိတောင်300ခေါင်းမှအလေးမထားကြတော့ပါဘူးတချို့များဆရာကြီးဆရာမကြီးများပို့ထားတဲ့ဆောင်းမကြတော့ဂျောင်းထိုးထားပြီးနောက်3-5ရက်နေတော့မှအဲ့ဒီဆောင်းမတွေကအကြောင်းအရာနဲ့မတိမ်မရိပ်သူတို့အယ်ဒီတာတွေရေးတဲ့ဆောင်းမတွေပါလာပါလေရောအဲ့နောက်တစ်မျိုးရှိပါသေးတယ်ဆိုင်ဆရာကြီးဆရာမကြီးများကျွမ်းကျင်တဲ့ဘာသာရပ်ကိုသတင်းတောက်ကအင်တာဗျူးလိုက်တာဆောင်းမတပုတ်စာမကအစအဆုံးအဲနောက်ပြီးတော့အဲ့ဒီအင်တာဗျူးထားတဲ့အတန်ကိုဖြီချရေးသားပြီးသူတို့နာမည်တက်လိုက်တာလေအဲဒါမျိုးတွေကလည်းလုံနေကြဖြစ်နေပါပြီ။ gain ဒီတော့ဟန်တာဝရီသတင်းသားဆရာကြီးဦးဝင်းတင်ရဲ့သတင်းသားဆရာဘဝဂုံဘုတ်တွေကတော့ပြောလို့ဂုံမှာမဟုတ်ပါဘူး။အတူတွဲလောက်ကင်ဘူးသူတွေတိမိသူတွေကပြောကြရေးကြပါဦး။ဓာရီကလိုက်နာကျင့်သုံးစရာသင်ခန်းစာတွေပါပဲဒါမှသာကျွန်တော်တို့နောက်လူတွေအတုယူနိုင်မှာဖြစ်ပါတယ်